မြစီနာရဲစခန်းမှာထိန်းသိမ်းထားတဲ့ခရီးယန်ဘာသာရေးကချင်မှုဆောင်နှစ်ဦးကိုဖေဖော်ဝါရီ17ရက်အင်္ဂါနေ့ကမြစီနာထောင်ကိုပို့လိုက်ပြီးလို့ကချင်ဥပဒေပညာရှင်နဲ့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။အနှစ်60ပြည့်ကချင်တော်လှန်ရေးနေ့အထိမ်းအမှတ်ဆုတောင်းပွဲကို UCC စင်သူနှစ်ဦးကိုမတရားအသင်းဆက်သွယ်မှုဥပဒေပုံမှာ18/1နဲ့တပ်မတော်ဘက်ကတရားစွဲခဲ့တာပါ။သူတို့တွေပြန်လွတ်မြောက်ရေးကချင်နှစ်ချင်းခရီးယန်အဖွဲ့ချုပ်အပါအဝင်ကချင်ငြိမ်းချမ်းရေးအကျိုးဆောင်တွေတပ်မတော်နဲ့ညှိနှိုင်းနေတဲ့ကြားကပဲသူတို့နှစ်ဦးကိုဘာကြောင့်ထောင်ထဲပို့လိုက်ရပါလဲဆိုတာကိုမှတ်စုမောင်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကကချင်လွတ်လပ်ရေးအဖွဲ့ KIO ကချင်လွတ်မြောက်ရေးတပ် KIA တော်လှန်ရေးစခဲ့တဲ့အနည်းဆုံး10ပြည့်စုတောင်းပွဲအခမ်းအနားကိုကချင်ပြည်နယ်မြစ်ကြီးနားမြို့နောင်နန်းတော်ဘွန်စုတောင်းတောင်မှာကျင်းပခဲ့တာပါ။ဒီပွဲကျင်းပခဲ့တာနဲ့ပတ်သက်ပြီးဖေဖော်ဝါရီလ6ရက်နေ့မှာတော့ဂျော်ဘွန်စုတောင်းတောင်ကဘာသာရေးတာဝန်ခံဆရာဦးတောင်လွန်နဲ့လူငယ်တာဝန်ခံဦးတူးထံတို့ကိုတပ်မတော်ကနေလာရောက်ခေါ်ယူပြီးမြစ်ကြီးနားမြို့မြို့မှာရဲစခန်းမှာစစ်ဆေးမေးမြန်းခဲ့ပါတယ်။အဲဒီနောက်မှာတော့သူတို့နှစ်ယောက်ကိုမတရားအသင်းနဲ့ဆက်သွယ်မှုပုံမှန်18/1နဲ့အမှုဖွင့်ထားခဲ့တာပါ။ကချင်မာသာရေးအမှုဆောင်နှစ်ဦးလွတ်မြောက်ရေးအတွက်ကချင်နေချင်းခရီးယံအဖွဲ့ချုပ် KBC ကချင်မျိုးသားတိုင်ပင်ခံကောင်စီ WMR နဲ့ကချင်ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကခေါင်းဆောင်တွေကတရားစွဲဆိုထားတဲ့တပ်မတော်ဘက်ကမြောက်ပိုင်းတိုင်းစစ်တိုင်းမှုနဲ့တွားရောက်တွေ့ဆုံဆွေးနွေးညှိနှိုင်းခဲ့ကြပါတယ်။ဒါပေမဲ့လို့ဒီကနေ့ဖေဖော်ဝါရီလ17ရက်နေ့မှာတော့ကချင်မာသာရေးအမှုဆောင်နှစ်ဦးဖြစ်တဲ့ဦးထောင်လွန်နဲ့ဦးတူးထံတို့ကိုမြစ်ကြီးနားအကျဉ်းတော်ကိုပို့ဆောင်လိုက်တဲ့အတွက်အကျဉ်းတော်ရှေ့မှာကချင်ငြိမ်းချမ်းရေးလှုပ်ရှားသူတွေနဲ့ကချင်ပြည်သူတွေကချင်လူငယ်တွေရောက်ဝေးရံခဲ့ကြပါတယ်ဒီလိုမျိုးကချင်ဘာသာရေးအမှုဆောင်တွေကိုရပိုင်းအတွင်းမှာပဲမြစ်ကြီးနားအကျဉ်းတော်နဲ့ထည့်ပြီးတော့ခြုံနှောင်ခွင့်တရားဥပဒေလမ်းကြောင်းနဲ့ညီပါရဲ့လားဆိုတဲ့အမေးကိုတော့ကချင်လှူရှားသူတွေဘက်ကဥပဒေကြောင်းအရလိုက်လံကူညီပေးနေသူတူဖြစ်တဲ့ကချင်ဥပဒေပညာရှင်ကချင်ရှေ့နေဦးမုံဆိုင်ထူကအခုလိုသုံးသပ်ပါတယ
်လွန်ခဲ့တဲ့9ရက်နေ့ကဒီ KAE ဒီတော်လိုင်းဒီအထိမ်းမှတ်ပွဲကိုဒီ concept လုပ်တယ်ဆိုပြီးမှအကွန်ဆက်မှာပါတဲ့စာသားတွေသူတို့အသုံးပြုတာတွေမတက်ဘူးဆိုပြီးတော့သူတာဝန်ခံနှစ်ယောက်ဖြစ်တဲ့အဲ့ဒီမဆရာနှစ်ယောက်ကိုသူတို့ဒီအခု18နဲ့တရားစွဲတယ်အခု9ရက်လောက်က yes ကမှချုပ်ထားပြီးတော့အခုဒီနေ့ကတော့သူတို့ထောင်ကြီးပို့လိုက်တယ်အခုအနေနဲ့ကျွန်တော်ဥတွေဘိုင်းနေနဲ့ကြည့်မယ်ဆိုတော့ဒီ18ရက်ဒီ legal criteria မှာကသူကအပိကူညီတာနဲ့ကိုယ်တိုင်အပိကူညီမှုကိုပေါ်ပေါ်တင်ရှိတယ်ဆိုမှကျွန်တော်တို့ဆက်ကွန်တင်နဲ့တရားစွဲမဲ့သိရှိမယ်ပေါ့ဗျာဒါပေမဲ့အပိကူညီတာတွေကိုသူကပေါ်ပေါ်တင်တင်တတိမပြနိုင်ဘူးဆိုတော့ဒီဆက်ကွန်တက်ကသူတို့ဖမ်းတော့ဖမ်းတာပေါ့ဒါပေမဲ့ကျွန်တော်တို့ဥပဒေဆိုင်ရာကြည့်တာကတော့မမြောက်ဘူးပေါ့ဗျာကျွန်တော်တို့မြင်တာတော့ပထမရင်မှချုပ်ရင်မှသူတို့ချုပ်ထားမှပဲအချုပ်ထဲမှာပဲထားတင်တာတော့ဟုတ်တယ်သူတွေကတော့ဒီဒုတိယရင်မှမှာဆိုရင်တော့ကျွန်တော်တို့ဒီမှာယူပြီးတာနဲ့တော့ထောင်ကြီးကိုပို့ဖို့တော့ဟုတ်တယ်
အခုလိုမျိုးသူတို့နှစ်ဦးကိုမြစ်ကြီးနားအကျဉ်းတော်ကိုပို့ဆောင်လိုက်တဲ့အချိန်မှာမြစ်ကြီးနားအကျဉ်းတော်ရှေ့အထိတွားရောက်ဝင်ရံခဲ့တဲ့ချင်းငယ်ရဲ့တရုတ်ဖော်တင်ဆက်မှုကြောင့်မြစ်ကြီးနားအကျဉ်းတော်ထဲမှာအကျဉ်းချခံရဘူးသူကချင်အမျိုးသမီးဆိုင်းနုဘန်ကအခုလိုမျိုးငြင်းငြင်းစွာလှုပ်ရှားသူတွေပေါ်မှာတရားစွဲဆိုနေတာမတရားဖမ်းဆီးချုပ်နှောင်မှုတွေကိုအများဆုံးရပ်တန့်ပေးဖို့တောင်းဆိုပါတယ
်မနက်ကကျွန်တော်တို့စစ်တပ်နိုင်ခွဲလောက်ပေါ့နော်ဒီကသူဆရာမြတ်ကိုဝင်ရံတဲ့လူငယ်တွေရဲ့သာကျေးဇူးတင်ပါတယ်ဆရာတချို့ရေပေါ့နော်ဒီလိုဘက်ကနေမှာဖုန်းဆက်လာဟိုစက်တနားရေးခွဲလောက်မှာဆရာမြောက်ကိုသူထောင်ပို့ဖို့လုပ်ရင်ကြပြီးဒီမှာဖုန်းဆက်လာအဲ့ကြတော့ကျမလည်းဟိုဆရာမြောက်ဝိညာဉ်ပို့ဆက်ကြွားရည်ပေါ့နော်ရမရောက်တဲ့ခါမှာကျတော့သူဆရာမြောက်ကိုတော့ထောင်မပို့ပြီးနေပြီဖြစ်စေချင်တဲ့ဆန္ဒလေးကိုကျမဖော်ထုတ်တယ်ဖြစ်တယ်ဆိုတော့ဒါက freedom of expression ဟုတ်တယ်လို့ကျမအနေနဲ့ယူနေတယ်ဘာလို့ဆိုသူတို့ပေးတဲ့ဒီ message မှာလည်းတကယ်တမ်းအရန်ပြင်းထန်တဲ့ message တွေမပါဘူးဆိုတော့ဒါကငင်းချမ်းတဲ့တိုင်းပြည်ကိုမြင်လို့လားရှင်ပြီငင်းချမ်းတဲ့ပြည်သူတွေဒီဘဝနဲ့အရှင်သွင်းနေတဲ့ချင်းပြီးဆိုတော့ message page တွေ့ရတယ်ပေါ့နော်ဆိုတော့ဒါကထောင်ပေါ်ရောက်လာအောင်ချိပြင်းထန်တဲ့ဟာမဟုတ်ဘူးကျွန်တော်မြင်တယ်ဒီအတင်းတော်ဆရာတွေဖြစ်တဲ့တောင်းနဲ့လည်းဆိုရင်အခုကထောင်မှာစားခံရတဲ့ရှယ်ဟာတော်တော်လေးဟိုသူတို့ဘက်ကနေလည်းရှင်းပြလည်းမကောင်းဘူးနော်ပြီးတော့သူတို့ရဲ့ data set ဘက်ကနေလည်းရှင်းပြရင်လည်းဒီကဟိုခံစားပြီးရပေါ့နော်။ဘာလို့ဆိုကိုယ်ရင်းလိုက်ဒီလိုဖြစ်ခဲ့ရလဲဆိုတော့ဒီလိုမျိုးတရားမျှတမှုမရှိတဲ့ဟာကိုပြီးတော့ဟိုဥပဒေနဲ့လုံးနေရဲ့လုံးရက်တွေကိုကတော့အရင်ဆုံးဟိုဖြည့်ရှင်းပေးဖို့လိုအပ်မယ်။ပြီးတော့ဒီသက်ဆိုင်အာဏာပိုင်ဘက်ကရောဒီတရားရင်မှန်တဲ့ဘက်ကရောဒါကို
ဟိုလူလူရှိရမယ်မလို့ဝေးနေပေါ့နော်ဥဒေလမ်းကြောင်းအတိုင်းတရားမျက်တာမှုရှိရှိဖွင့်ထပေးဖို့တဲ့ကျွန်တော်တို့မျိုးလင်းတွေလည်းပြောချင်ပါတယ်ဟုတ်ကချင်တော်လိုင်းစတင်ခဲ့တဲ့နေ့စူတောင်းပွဲအခမ်းအနားကိုကချင်မျိုးသားတိုင်ပင်ခံဖွဲ့ဝမ်ကဦးဆောင်ကျင်းပခဲ့တာဖြစ်ပြီးတော့ဒီစူတောင်းပွဲဟာနေ့6ကြာကြာခန်းစားခဲ့ရတယ်ပြည်သူတွေဒုက္ခကနေကြေလို့စေဖို့အစိုးရတပ်မတော်နဲ့လက်နက